အခန်းကြီး12ဥပုံနေ့တနေ့မှာယေရှုနဲ့တပည့်တွေလေကွက်ထဲဖျက်လျှောက်သွားတော့တပည့်တွေကဗိုက်ဆာဆာနဲ့ကောက်နံကိုစုခုပြီးစားကြတယ်။ဒါကိုဖာရီရှဲတွေမြင်တဲ့အခ
ါခမည်းတပည့်တွေကဥပုံနေ့မှာလှုပ်ခွင့်မရှိတာတွေလုပ်နေပါလား
လို့ပြောတော့ယေရှုက
ဒါဝိဒ်နဲ့သူ့လူတွေဗိုက်ဆာတဲ့အခါဒါဝိဒ်ဘာလုပ်ခဲ့တယ်ဆိုတာခမည်းတော်မဖတ်ဘူးဘူးလားဘုရားသခင်အိမ်တော်ထဲဝင်ပြီးသူနဲ့သူ့လူတွေစားခွင့်မရှိတဲ့ဘရောဟိတ်တွေပဲစားခွင့်ရှိတဲ့ရှေ့တော်မြို့ကိုစားခဲ့တယ်မဟုတ်လားပြီးတော့ဗိမာန်တော်မှာရှိတဲ့ဘရောဟိတ်တွေဟာဥပုံနေ့တွေမှာအလုတ်လုတ်ပေမဲ့အပြစ်မသိတဲ့အကြောင်းပြည့်ညက်ကျမ်းမှာခမည်းတော်မဖတ်ဘူးဘူးလားကျွန်တော်ပြောမယ်အခုဒီနေရာမှာဗိမာန်တော်ထက်ကြီးမြတ်တဲ့သူရှိနေတယ်ပူဇော်တကားကိုငါမလိုချင်ဘူးတနာကျင်နာတက်တာကိုပဲလိုချင်တယ်ဆိုတဲ့ကျမ်းစကားရဲ့အဓိပ္ပာယ်ကိုသာနားလည်ခဲ့ရင်အပြစ်မရှိသူတွေကိုခမည်းတော်အပြစ်တင်မှာမဟုတ်ဘူးလူသားဟာဥပုံနေ့ရဲ့တခင်ပဲ
လို့ပြန်ပြောတယ်အဲဒီကနေသူတို့ထွက်လာပြီးနောက်တရားစရက်ထဲဝင်သွားတဲ့အခါလက်တစ်ဖက်သေးနေသူကိုတွေ့တယ်ဖာရီရှဲတွေကယေရှုကိုအပြစ်ရှာချင်တာနဲ့
ဥပုံနေ့မှာယောဂါကုပေးတဲ့လား
ဆိုပြီးမေးတယ်ယေရှုက
ခမည်းတော်မှာတိုးတကောင်ရှိတယ်ဆိုပါစို့အဲ့ဒီတိုးကဥပုံနေ့မှာတွင်နေကြသွားရင်မဆွဲတင်ပဲနေတဲ့သူရှိသလားလူဟာတိုးထက်အများကြီးတန်မှုရှိတယ်ဒါကြောင့်ဥပုံနေ့မှာကောင်းမှုပြုသင့်တယ
်လို့ပြန်ပြောတယ်အဲ့ဒီနောက်လက်တစ်ဖက်သေးနေသူကို
လက်ဆန့်လိုက်ပ
ါလို့ပြောတော့အဲ့ဒီလူလက်ဆန့်လိုက်တဲ့အခါကြံလက်တစ်ဖက်လိုပဲပြန်ကောင်းသွားတယ်အဲ့ဒီအခါဖာရီရှဲတွေထွက်သွားပြီးယေရှုကိုတတ်ဖို့ပူပေါင်းကြံစီကြတယ်ဒါကိုယေရှုသိတော့အဲ့ဒီကနေထွက်သွားတယ်လူအများကြီးလိုက်လာတဲ့အခါလူနာရှိသမျှကိုကုသပေးတယ်။ဒါပေမဲ့သူ့အကြောင်းကိုမပေါက်ကြားစေနဲ့ဆိုပြီးအသေးချမှားတယ်။ဒါကြောင့်ပရောဖက်ဟေရှာယကတဆင့်ပြောခဲ့တဲ့ဒီစကားတွေပြည့်စုံလာတယ်။ငါကြုံငါရွေးချယ်တဲ့သူငါချစ်မြတ်နိုးတဲ့သူကိုကြည့်ပါ။သူ့အပေါ်ငါရဲ့စွန့်အားတော်တက်ရောက်စေမယ်။လူမျိုးတွေကိုတရားမျှတခြင်းအကြောင်းသူကြားသိစေမယ်။သူဟာငင်းခုန်တာအော်ဟစ်တာတွေလုံးမမဟုတ်ဘူး။လမ်းမတွေမှာသူ့အတန်ကိုဘသူမှကြားမှာမဟုတ်ဘူး။နင်းချေခံရတဲ့ကျူပင်ကိုချိုးမှာမဟုတ်ဘူး။ငိမ့်ခံနေမိစာကိုလည်းငိမ့်တတ်မှာမဟုတ်ဘူး။တရားမျှတခြင်းကိုသူအောင်ပွဲခံစေမဲ့အချိန်မရောက်မချင်းပေါ့။သူ့နာမည်ဟာလူမျိုးတွေကိုမျှော်လင့်ချက်ပေးလိမ့်မယ်။အဲ့ဒီနောက်နတ်ဆိုးဆွဲနေလို့မျက်စိမမြင်စကားအနိုင်သူတယောက်ကိုခေါ်လာတဲ့အခါယေရှုကုသပေးလိုက်လို့စကားပြောနိုင်ပြီးမျက်စိပြန်မြင်လာတယ်။လူအုပ်ကတအံ့တော်ဖြစ်ပြီ
းဒီလူဟာဒါဝိဒ်ရဲ့သားဖြစ်နိုင်တယ်နော
်လို့ပြောကြတယ်ဒါကိုဖာရီရှဲတွေကြားတော့
ဒီလူဟာနတ်ဆိုးမင်းဘေလဇေဘူးလအကူငင်းနဲ့နတ်ဆိုးတွေကိုနှင်ထုတ်နေတာ
လို့ပြောကြတယ်သူတို့ဘာတွေးနေမှန်းသိလို့ယေရှုက
နိုင်ငံတစ်ခုမှာပြည်သူတွေစိတ်ဝမ်းကွဲနေရင်အဲ့ဒီနိုင်ငံပျက်စီးမှာပဲဘယ်မျိုးမဆိုဘယ်မိသားစုမဆိုစိတ်ဝမ်းကွဲနေရင်တည်မြဲနိုင်မှာမဟုတ်ဘူးအဲ့ဒီလိုပဲစာရန်ကစာရန်ကိုနှင်ထုတ်တယ်ဆိုရင်ဒါဟာစိတ်ဝမ်းကွဲနေလို့ပေါ့အဲ့ဒီလိုဖြစ်နေရင်သူ့နိုင်ငံဘယ်လိုလုပ်တည်မြဲမှာလဲကျွန်တော်ကဘေလာဇေဘူးလာအကူညီနဲ့နတ်ဆိုးတွေကိုနှင်ထုတ်တယ်ဆိုရင်ခမည်းတော်ရဲ့တပည့်တွေကရောဘသူအကူညီနဲ့နတ်ဆိုးတွေကိုနှင်ထုတ်တာလဲဒီတော့ခမည်းတော်မှားနေမှန်းခမည်းတော်ရဲ့တပည့်တွေထောက်ပြနေတာပဲဖျားသခင်စွန့်အားတော်အကူညီနဲ့နတ်ဆိုးတွေကိုကျွန်တော်နှင်ထုတ်တာဆိုရင်တော့ခမည်းတော်ဖျားသခင်နိုင်ငံတော်နဲ့လွဲသွားပြီခွန်အားကြီးသူကိုအရင်မချီနှောင်ပဲသူ့အိမ်ထဲဝင်ပြီးပစ္စည်းဥစ္စာတွေလူယူလို့ရမလားသူ့ကိုအရင်ချီနှောင်ပြီးမှပဲလူယူလို့ရမှာပေါ့ကျွန်တော်ဘက်မှာမရက်တီသူဟာကျွန်တော်ရန်သူပဲကျွန်တော်နဲ့အတူမစုသိမ့်သူဟာလည်းကွဲလွန့်စေသူပဲဒါကြောင့်ကျွန်တော်ပြောမယ်အပြစ်မှန်သမျှဖျားကိုစော်ကားပြောဆိုတာမှန်သမျှခွန့်လွတ်ခံရလိမ့်မယ်စွာအားတော်ကိုစော်ကားပြောဆိုရင်တော့ခွန့်လွတ်ခံရမှာမဟုတ်ဘူးလူသားကိုစန့်ကျင်ပြောဆိုရင်ခွင့်လွတ်ခံရမယ်။တန်ရှင်တော်ဆွမ်းအတော်ကိုစန့်ကျင်ပြောဆိုရင်တော့ဒီလောကစနစ်မှာရောအနာဂတ်မှာပါခွင့်လွတ်ခံရမှာမဟုတ်ဘူး။ခမည်းတော်သာကောင်းတဲ့အပင်ဆိုရင်ကောင်းတဲ့အသီးသီးမှာပဲ။မကောင်းတဲ့အပင်ဆိုရင်တော့မကောင်းတဲ့အသီးသီးမှာပဲ။အသီးကိုကြည့်တာနဲ့အပင်ကောင်းမကောင်းသိနိုင်တယ်။မွေးစိုးအမျိုးတို့ခမည်းတော်ဟာစူးညစ်သူတွေဖြစ်နေတော့ဘလို့လုတ်ပြီးကောင်းတဲ့စကားပြောနိုင်မှာလဲ။စိတ်ထဲရှိတာတွေပဲနှုတ်ကထွက်တတ်တယ်။ လူကောင်းတစ်ယောက်ဟာစိတ်ထဲမှာကောင်းနာတွေပြည့်နေလို့ကောင်းနာတွေပဲပြောတတ်တယ်။စိုးညစ်သူကတော့စိတ်ထဲမှာစိုးညစ်တာတွေပြည့်နေလို့စိုးညစ်တာတွေပဲပြောတတ်တယ်။ကျွန်တော်ပြောမယ်။လူတိုင်းဟာကိုယ်ပြောခဲ့သမျှအကျိုးမရှိတဲ့စကားတွေအတွက်တရားစင်ရင်ရနေ့မှာဖြည့်ရှင်းချက်ပေးရလိမ့်မယ်။ကိုယ်ပြောတဲ့စကားကြောင့်ဖြောင့်မတ်သူလို့သတ်မှတ်ခံရမှာဖြစ်တယ်လို့ကိုယ်ပြောတဲ့စကားကြောင့်ပဲအပြစ်ရှိသူလို့သတ်မှတ်ခံရလိမ့်မယ်
။လို့ပြောလိုက်တယ်အဲ့ဒီခါကြမ်းတမ်းတဲ့ဖာရိရှဲတို့ကယေရှုကို
ဆရာပြတဲ့အံ့ဖွယ်မှုတစ်ခုလို့မြင်ချင်ပါတယ
်လို့ပြောတော့ယေရှုက
စိုးညစ်ဖောက်ပြန်တဲ့လူမျိုးဆက်ကအံ့ဖွယ်မှုကိုမြင်ချင်ကြတယ်ဒါပေမဲ့ပရောဖက်ယောနာရဲ့အံ့ဖွယ်မှုကလွဲလို့ဘယ်အံ့ဖွယ်မှုကိုမှသူတို့မြင်ရမှာမဟုတ်ဘူးယောနာကငါးကြီးဝန်းထဲမှာ၃ရက်နေခဲ့ရတယ်လို့လူသားကလည်းမြေကြီးထဲမှာ၃ရက်နေရလိမ့်မယ်တရားစီရင်ချိန်မှာနိနေဝေမြို့သားတွေကဒီလူမျိုးဆက်နဲ့အတူအသက်ပြန်ရှင်လာပြီးဒီလူမျိုးဆက်ဟာအပြစ်ရှိသူတွေဖြစ်မှန်းထောက်ပြလိမ့်မယ်သူတို့ကယောနာဟောတဲ့စကားကြောင့်နောင်တရခဲ့ကြလို့ပဲအခုဒီနေရာမှာယောနာထက်ပိုကြီးမြတ်တဲ့သူရှိနေတယ်တရားစီရင်ချိန်မှာတောင်ပြည်ရဲ့ဘုရင်မကဒီလူမျိုးဆက်နဲ့အတူအသက်ပြန်ရှင်လာပြီးဒီလူမျိုးဆက်ဟာအပြစ်ရှိသူတွေဖြစ်မှန်းထောက်ပြလိမ့်မယ်သူကရှောလမုန်မင်းကြီးရဲ့ပညာရှိစကားကိုကြားနာဖို့အဝေးကြီးကနေလာခဲ့လို့ပဲအခုဒီနေရာမှာရှောလမုန်ထက်ပိုကြီးမြတ်တဲ့သူရှိနေတယ်။နတ်ဆိုးတကောင်ဟာလူတွေကထွက်ပြီး၆သူရဲ့အရက်တွေမှာနားစရာနေရာရှာတယ်။ရှာမတွေ့တဲ့အခါငါထွက်ခဲ့တဲ့အင်ကိုပဲသွားမယ်ဆိုပြီးပြန်ရောက်လာတယ်။အဲ့ဒီအခါအင်ကလစ်လက်နေတာလဲချင်းပြီးပြင်ဆင်ထားတာကိုသူတွေ့တော့သူ့ထက်ဆိုးတဲ့နတ်ဆိုးခုနှစ်ကောင်ကိုသွားခေါ်လာပြီးအဲ့ဒီမှာဝင်နေကြတယ်။နောက်ဆုံးတော့အဲ့ဒီလူရဲ့အခြေအနေဟာအရင်ကထက်ပိုဆိုးသွားတယ်။ဆိုးညစ်တဲ့ဒီလူမျိုးဆက်လည်းအဲ့ဒီအတိုင်းပဲဖြစ်လိမ့်မယ
်လို့ပြောတယ်လူအုပ်ကိုဟောပြောနေတော့မှပဲမိခင်နဲ့ညီတွေရောက်လာပြီးယေရှုနဲ့စကားပြောချင်လို့အပြင်မှာရက်နေကြတယ်အဲ့ဒီအခါလူတစ်ယောက်က
ဆရာအမေနဲ့ညီတွေစကားပြောချင်လို့အပြင်မှာရက်ဆောင်နေတယ
်လို့ပြောတော့ယေရှုက
ကျွန်တော်အမေကျွန်တော်ညီတွေဆိုတာဘယ်သူတွေလဲ
လို့သူ့ကိုပြောတယ်အဲ့ဒီနောက်တပည့်တွေဘက်ကိုညွန်ပြပြီ
းသူတို့ဟာကျွန်တော်အမေကျွန်တော်ညီကိုတွေပဲကောင်းကင်မှာဆံမြန်းတဲ့အဖဖခင်ရဲ့အလိုတော်ကိုဆောင်တဲ့သူတိုင်းဟာကျွန်တော်အမေကျွန်တော်ညီကိုမောင်နှမတွေပဲ
လို့ဖြေတယ်